မြန်မာနိုင်ငံနေရာတော်တော်များများမှာစစ်ကောင်စီတပ်တွေကိုလက်နက်ကင်တိုက်ခိုက်နေကြတဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေရှိနေခြင်းလုံခြုံရေးနဲ့တိုက်ခိုက်ရေးအထောက်အကူဖြစ်နိုင်တဲ့ပစ္စည်းတွေအဓိကပါတဲ့ကုန်ပစ္စည်း၁၉မျိုးပို့ဆောင်တာကိုစစ်ကောင်စီကတားမြစ်လိုက်ပါတယ်။တနယ်ကနေတနယ်ပေးပို့လို့မရလို့တတ်မှတ်လိုက်တဲ့ကုန်ပစ္စည်းတွေထဲမှာ CCTV အသေးစားအဝေးတိုင်း drone ရင်ကင်မရာတက်ခဲဝါယာကြိုးအက်စစ်ရမ်းမုံမီးတွေစတဲ့ပစ္စည်းတွေပါတယ်လို့ရွှေတယ်ကော်စတီတန်တယ်ရေပိုင်းနဲ့အစားအသောက်အကျော်အလုံးအများအပြားမတင်ဆောင်ရဘူးလို့လည်းထုတ်ပြန်ထားတာပါအဝိထေအများအပြားနဲ့ပျောက်ကြားတူညီဝှဆောင်တွေကိုလည်းပို့ဆောင်လို့မရဘူးလို့တားမြစ်ထားပါတယ်ကန်တက်ကုန်တယ်တွေရဲ့မှာကုန်တယ်တွေခီးတယ်တွေပုံမှန်တင်ဆောင်နေတဲ့ကုန်ပစ္စည်းတွေပါတာမို့ခီးတယ်တွေအနေနဲ့အခက်အခဲဖြစ်ရတယ်လို့ရင်လိုင်းတွေအနေနဲ့လည်းလုပ်ငန်းထိခိုက်ရတယ်လို့အာကာမိုးရင်လိုင်းပိုင်ရှင်ဒေါက်တာတန်က VOA ကိုပြောပါတယ်ကိုဗစ်ကပ်ရောဂါကြောင့်လုပ်ငန်းထိခိုက်နေခြင်းအခုလိုညှဉ်းပန်းချက်တွေကြောင့်ပိုပြီးနင်းနိုင်ရတယ်လို့လည်းဆက်ပြီးပြောပါတယ
်။ခီးတယ်တွေကတော့အများအားဖြင့်ဟိုအရင်တော့သက်သာမီကိုဗစ်နာဂိုင်းကပေါ်ပြဲကြဖြစ်တဲ့အောင်ခီးကြလည်းဇန်နာရက်ဆက်တဲ့ကြောင့်မလို့ရဆက်တဲ့ဒီဒီဥမာရန်ကနေမှတော့ဒီပေါ်မယ်။လမ်းတော့ခီးကြီးတင်နေတဲ့ကြားကလည်းမဆက်သေးတဲ့ဟာကြီးကတော့ပိုပြီးတော့ဖြစ်နိုင်တယ်နော်။အကြောင်းမျိုးကြောင့်မလို့ကလည်းခီးမှကြီးရလို့ဒီဒီဒီဒီဒီတင်နေတယ်မလို့လည်းခံရမှာပေါ့နော်။ဒါမျိုးဒီကရလုံးဝရည်ရည်ပြီးတော့လေ
နိုင်ငံရေးလုံခြုံရေးမတည်ငြိမ်မှုကက်ရောဂါနဲ့73စီဈေးမြင့်တက်မှုတွေကြောင့်ကုန်တယ်ဆောင်မှုကိုပါကန့်သက်ခံရတဲ့အတွက်ပိုပြီးခက်ခဲစေရလို့နောက်ထပ်ရင်လိုင်းပိုင်ရှင်တယောက်ကလည်းပြောပါတယ
်ဒီကရကိုယ်ကဘယ်လိုရောဂါတွေဆက်လာပြီးလို့ဆိုရောဂါပိုးရောနိုင်ငံရေးရောပေါ့ကွာနော်အားကြောင့်စီးပွားရေးသမားဆိုပြောရတယ်ကိုကိုရောစီလုံးဆောင်ရတယ်ဒီဆက်တာရေးပြည်လာရေးရှိနေသူတို့ယူကပေါ်တယ်လို့သူတို့စံပြီးတိတ်လာရင်ခံဖို့နော်အစီအစဉ်ရတော့ကလမတူရရင်ပုံတရတော့ဒီတော့ဖြီးပါပြီးပြည်ရတော့ကျွန်တော်ဖို့ပြီးစီနေရှင်ရှင်ပါဘူး
။ဒဝင်းကြီးကုန်စီပို့ဆောင်ရေးလုပ်ငန်းတွေအနေနဲ့အခက်အခဲကြားကပဲကုန်စီစီးဆင်းမှုပြတ်မသွားအောင်ကုန်ကားတွေကတော့ပုံမှန်ထွက်နေရတယ်လို့ကုန်စီပို့ဆောင်ရေးလုပ်ငန်းရှင်ကအသိဥက္ကဋ္ဌက VOA ကိုပြောပါတယ်။အခုစစ်ကောင်စီကကန့်တလိုက်တဲ့အတဲကပစ္စည်းအချို့ကိုလည်းတယ်ဆောင်ခွင့်မပြုဘူးလို့အစကတည်းကသူတို့လုပ်ငန်းတွေကကန့်တတ်ထားတယ်လို့ပြောပါတယ်။ဇန်နဝါရီ16ရက်ကရန်ကုန်မုံရွာသွားတဲ့မန္တလေးမင်းအဝေးပြေးခီးတဲ့တင်ကားပေါ်မှာကြည်စံနဲ့ပျောက်ကြားဝှေးဆောင်တချို့ကိုမုံရွာမြို့နယ်အဝင်စစ်စေးရေးဂိတ်မှာလုံခြုံရေးတာဝန်ရှိသူတွေကစစ်ဆေးတွေးရှိခဲ့တယ်လို့စစ်ကောင်စီကဇန်နဝါရီလ20ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ပျောက်ကြားယူနီဖောင်း15စုံပစ္စိုကြီးအတောင့်100ရှာဖွေတွေ့ရှိခဲ့ပြီးဆက်ဆက်သူတွေကိုဖမ်းမိထားတယ်လို့သတင်းထုတ်ပြန်ခဲ့ပြီးတဲ့နောက်အဝေးပြေးကားလုပ်ငန်းတွေအနေနဲ့တတ်မှတ်ကုန်ပစ္စည်းတွေပို့ဆောင်ခြင်းမပြုရလို့စစ်ကောင်စီကကန့်သတ်ချက်တွေထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ။